တမတော်အနေနဲ့ရခိုင်ဒေသအတွင်းအကြမ်းဖက်သမားတွေကိုဆစ်ဆင်ရေးလှုပ်ဆောင်တာမှာနိုင်ငံတကာကစွပ်စွဲတဲ့အတိုင်းဒေသခံတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်မှုတွေအပေါ်နိုင်ငံတကာကအမြင်လွှဲမားနေတယ်လို့လည်းဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မိကုံနဲ့ဆက်နွယ်ပြီးကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိတ်ဝင်းကပြောဆိုလိုက်တာပါအပြည့်အစုံကိုတော့နေပြည်တော်မှာကိုယ်တိုင်တွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတော်မေခတ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမိန်ကွန်းပြောကြားတဲ့အခမ်းအနားမှာပဲကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။အာဆာအစွန်းရောက်ဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဆောင်ရွက်နေတဲ့စစ်စင်ရေးတွေအတွင်ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကပြောဆိုလိုက်ပါတယ
်။လုံးဝချုပ်ပေါက်တာမဖြစ်ပါဘူး။ကျွန်တော်တို့အင်အားသုံးပြီးတော့မလုပ်ပါဘူး။ကျွန်တော်တို့ဟာအင်အားကိုလိုသလောက်ပဲပေါ့။လိုသလောက်ကလေးပဲထိမ့်ထိမ့်ထိမ့်ထိမ့်တုံးဆွဲပါ။အဲဆိုကျွန်တော်တို့ဟာဟို
နေကအာစာအစွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်စစ်တပ်ရဲ့စစ်စင်ရေးတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရသူ၄သိန်းကျော်ထိရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်မှုအပေါ်မှာလည်းဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကတော့နိုင်ငံတကာမီဒီယာတွေမှာလွဲမှားတဲ့တင်ပြမှုတွေဟာလည်းအထင်မြင်လွဲစရာတွေဖြစ်နေရတယ်လို့ဆိုပါတယ်။
အဲ့တော့ကျွန်တော်တို့ပြောရရင်တော့အရာတဲ့ဆရာဇလန်းဆင်တာပေါ့ဇလန်းဆင်ပြီးတော့သူတို့ကလည်းစလည်းလုပ်တယ်ပြီးတဲ့ခါကျတော့သူတို့ကထွက်ပြေးတယ်သူတို့စကားပေါက်တဲ့ခါကျတော့စကားဘလို့ထင်လဲဆိုတော့သူတို့ပေါ်မှာတနာတယ်အမမာသူတို့တက်ပြတ်သွားတဲ့မျိုးတွေဒိုင်းနဲ့ဒီရခိုင်တွေသူတို့တကယ်အသက်ခံတဲ့လူတွေကြတော့မသိဘူးပေါ့အဲ့ဒါကလေးစီလောက်ခါတာကျွန်တော်တို့တိုင်းအသားတွေဖြစ်ပါတယ်အဲ့ဒါကိုသူတို့ကကြောင်းမြန်ပြောတဲ့ခါကျတော့စကားကြောင်းမြန်မြန်တယ်
ဒီကနေ့နိုင်ငံတော်အတိုင်ပင်ခံပြောတဲ့မိန့်ခွန်းမှာလေနိုင်ငံတော်ဘက်ကလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုနဲ့တရားဥပဒေအရမညီညွတ်မှုတွေကိုရှုံချသလိုစစ်စင်ရေးလှုပ်ဆောင်တာမှာတရားဥပဒေအတိုင်းဆောင်ရွက်ဖို့နဲ့အပြစ်မဲ့ရဲသားတွေပေါ်ကာကွယ်ဖို့လုံခြုံရေးတာဝန်ယူသူတွေကိုမှာကြားထားကြောင်းလည်းပြောဆိုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်သူတွေကိုလည်းအရေးယူမှာဖြစ်ကြောင်းကတိပြုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့မိန်ကွန်းအပေါ်မှာတော့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂယုံပြောရေးဆိုခွင့်ရှိသူအင်ဒူကတ်ဝုတ်ကကြိုဆိုလိုက်ပါတယ
်။ I think as part of the United Nations and the international community we heard the right things today.
ကျွန်တော်တို့ကုလသမဂ္ဂရဲ့ဆွေးပိုင်းတစ်ခုအနေနဲ့ရောနိုင်ငံတကာအတိုင်းအဝန်တစ်ခုအနေနဲ့ပါဒီကနေ့မှန်ကန်တဲ့မိန်ကွန်းတစ်ရပ်ကိုကြားခဲ့ရတာပါ။ကျွန်တော်တို့ဆက်ပြီးတော့ဘာတွေလုပ်နိုင်မယ်ဆိုတာကိုကြည့်ရမှာပါ။တကယ်ကိုအပြည့်အစုံဆောင်တဲ့ပြောကြားချက်တစ်ခုကတော့နိုင်ငံတကာအတိုင်းအဝန်အနေနဲ့လက်တွဲလှုပ်ဆောင်နိုင်တယ်အပြုသဘောဆောင်တဲ့အခန်းကဏ္ဍတွေကနေပြီးတော့ပါဝင်နိုင်တယ်ဆိုတာပါပဲကျွန်တော်တို့ကလည်းအပြုသဘောနဲ့ပါဝင်ဖို့မလုပ်နိုင်တယ်ဆိုတာကိုကြည့်ပါမယ်ရခိုင်ပြည်နယ်မှာတကယ်ကိုခက်ခဲတဲ့လက်ရှိအခြေအနေကမြေပြင်မှာဘာတွေဖြစ်ပျက်နေတယ်ဆိုတာကိုဘယ်သူမှတိတိကျကျမသိရတာပါဒီကနေ့ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းကနေကျွန်တော်တို့ကိုဖိတ်ခေါ်ပြီးတော့အဲ့ဒီနေရာကိုကိုယ်တိုင်သွားပြီးကြည့်ကြဖို့လုံခြုံရေးအခြေအနေတွေပြီးရင်ပြီးသလောက်သွားနိုင်တယ်လို့ပြောတာမို့လို့ဒါဟာအပြုသဘောဆောင်တဲ့ကြေညာချက်နောက်တစ်ခုပါ
မြန်မာနိုင်ငံရေးလေလာတုံးသက်သူဦးမမောင်စိုးကတော့ဒေါန်ဆန်းစုကြည်မိန်ကွန်းနဲ့ပတ်သက်လို့အခုလိုတုံးသက်လိုက်ပါတယ
်။ဒီပြောတာချုပ်ကြည့်လိုက်ရင်တော့သူကအလဲအရက်ပြီးပြောသွားတာ။တစ်ဖက်ကမှပဲလိုက်ပြီးတော့ပြောတာတော့မရှိဘူး။တစ်ဖက်ကရက်ပြောတာလည်းမရှိဘူး။နောက်တစ်ဖက်ဖက်ကအပြစ်တင်တာလည်းမရှိဘူးပေါ့နော်။သူလုံနိုင်တာတဲ့ဟာအတိုင်းတာကိုသူချပြလိုက်တာပဲ။တစ်ဖက်ကလည်းပင်လီယာမတရားခံနေရပါတယ်ဆိုတဲ့လူဒီဘက်ကလည်းရှင်းနေမှာမဟုတ်ဘူး။တစ်ဖက်ကအာဆာချက်ဖက်မှလူလူချင်းမုံလေဆိုရဟောင်းနဲ့ပတ်သက်ပြီးဆောင်ပေးခြင်းနဲ့လူတွေလည်းကျင်းနယ်လောက်ပဲတော့မရှိဘူး။ဒါပေမဲ့သူမအနေထားနဲ့သူမလုပ်နိုင်တဲ့ဟာကိုချပြတဲ့အတွက်ကြောင့်မလို့တော်စုပြစ်စကားပြောရရွေကျက်ဖြစ်တဲ့နိုင်ငံတကာအစိုးရတွေသူမကိုထောက်ခံအောင်တော့ပြုံသိမ်းသွင်းနိုင်နေမယ်လို့ယူဆပါတယ
်။ရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပြည်တွင်းလုံခြုံရေးအခြေအနေတွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုတော့ဒေါန်ဆန်းစုကြည်ကပယ်ဖြတ်ထားပါတယ်။အထွေထွေညီလာခံကိုတော့ဒေါန်ဆန်းစုကြည်ကိုစားဒုတိယသမ္မတဟင်နရီဘန်ဒီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေပြီးမနက်ဖြန်ပုတ်တော်ဟုနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာမိန့်ခွန်းပြောဆိုသွားမှာဖြစ်ပါတယ်ရှင်
။မေခသတင်းပေးပို့ခဲ့တာပါရှင်။